အမေရိကန်ပြည်ထောင်စုမှသမ္မတဖြစ်ရွေးကောက်ခံထားရတဲ့ဂျိုးဘိုင်ဒန်ကကျေးဇူးတော်နေ့မိကွန်းတရက်ကိုဒေသစံတော်ချင်းဗိုလ်ထူးမွန်လိုင်းပိုင်းမှာပြောကြားသွားပါတယ်။အရင်ဦးဆုံးအမေရိကန်တိုက်ကိုစတင်ရောက်ရှိအခြေချခဲ့သူတွေကြုံတွေ့ခဲ့ရတဲ့ကျန်းမာရေးအခက်အခဲတွေကိုရင်ဆိုင်ကြော်လွှားခဲ့ကြတာဟာအမေရိကန်ပြည်ထောင်စုရဲ့စိတ်ဓာတ်ကိုစတင်ပုံဖော်ခဲ့ကြတာဖြစ်တယ်လို့မစ္စတာဘိုင်ဒန်ကစတင်ပြောကြားပြီးလက်ရှိရင်ဆိုင်နေရတဲ့ကိုဗစ်ကာယရောဂါကိုလည်းအလားတူကြော်လွှားနိုင်မှာဖြစ်ကြောင်းသူကပြောကြားသွားပါတယ်။အခုရင်ဆိုင်နေရတဲ့စစ်ပွဲဟာဗိုင်းရပ်စ်နဲ့တိုက်ခိုက်နေရတာဖြစ်ပြီးတယောက်နဲ့တယောက်အချင်းချင်းတိုက်ခတ်နေရတာမဟုတ်ဘူးဆိုတာကိုကျွန်တော်တို့သိထားဖို့လိုပါတယ်။ဒီအချိန်မှာမပြီးဆုံးသေးတဲ့ဒီတိုက်ပွဲကိုအတူတကွပူးပေါင်းညှဉ်းဆိုင်ရမှာဖြစ်တယ်လို့ဂျိုးဘိုင်ဒန်ကပြောသွားတာပါ။ဆက်လက်ပြီး Thanksgiving ကျေးဇူးတော်နေ့အခါသမယဖြစ်ပေမဲ့မိသားစုအားလုံးအတူတကွပျော်ပျော်ရွှင်ရွှင်ဆင်နွှဲနိုင်မယ့်အချိန်တွေမရှိတဲ့အတွက်မိမိတို့နေအိမ်မှာပဲနေကြပြီးတီးကြားစီဆင်နွှဲကြဖို့ကိုလည်းသူ့ရဲ့မိသားစုကိုဥပမာပေးပြီးတိုက်တွန်းသွားပါတယ်။ဒီကိုဗစ်ကာယရောဂါကိုတားဆီးရေးတောင်းဝန်ဟာတိုင်းပြည်ကိုချစ်မြတ်နိုးတဲ့စိတ်နဲ့ထမ်းဆောင်ရမယ့်တောင်းဝန်ဖြစ်တယ်။သူ့အနေနဲ့ယာဒူးစတင်လက်ခံတဲ့အချိန်ကစလို့ဒီယောဂကာကွယ်တားဆီးရေးကိစ္စကိုအရှင်ဟုန်မြင့်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။ဒီကိစ္စမှာပြည်ထောင်စုအစိုးရကလှုပ်ဆောင်တာထက်လူပုဂ္ဂိုလ်တူးချင်းစီကပုံမလှုပ်ဆောင်နိုင်တယ်။တူးချင်းစီရဲ့ဆုံးဖြတ်လှုပ်ဆောင်ချက်ဟာအသိကိုအရေးကြီးတယ်လို့သူကပြောပါတယ်။အခုအခါမှာပြည်သူတွေစီးလုံးညီညွတ်ဖို့လမ်းကြောင်းကိုဦးတည်နေပါပြီ။မဲပေးသူလူဦးရေမကြုံစဘူးများပြားခဲ့တဲ့ပြီးခဲ့တဲ့ရွေးကောက်ပွဲဟာဒီမိုကရေစီစနစ်ကိုစမ်းသပ်ခဲ့ခြင်းဖြစ်ပြီးသူ့ကိုယုံကြည်တဲ့အတွက်ကျေးဇူးတင်စကားပြောရင်ကျေးဇူးတော်နေ့မိကုံးကိုအဆုံးသတ်သွားပါတယ်။အမေရိကန်ပြည်ထောင်စုမှာကျေးဇူးတော်နေ့ကိုနိုဝင်ဘာလရဲ့တတိယဇာတာပတိနေ့မှာကျင်းပလေရှိပါတယ်။